ဂျပန်နဲ့ဖိလစ်ပိုင်ပေါ်အမေရိကန်ကအကာအကွယ်ပေးဖို့ချထားတဲ့တနိဋ္ဌာန်ကတမရီလိုခိုင်မာနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အင်ဂျီရောမှာဒီဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာတို့နဲ့ပြုလုပ်တဲ့သုံးနိုင်ငံထိပ်သီးအစည်းအဝေးအတွင်းမှာသမ္မတဘိုင်ဒန်ကအခုလိုပြောကြားခဲ့တာပါ။အင်ဒိုပစိဖိတ်ဒေသမှာတရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေအတွက်ဆိုးရိမ်မှုတွေပိုတိုးလာနေချိန်မှာပဲအမေရိကန်ကဒေသရင်းစီးရအရေးပါတဲ့မဟာမိတ်နိုင်ငံနဲ့ပထမဆုံးအကြိမ်ထိပ်သီးစည်းဝေးပွဲချင်းပပြီးတော့အာမခံပြောကြားတာလည်းဖြစ်ပါတယ်။တောင်ကျုပ်ပင်လယ်ထဲမှာဖိလစ်ပိုင်လေရင်ရေရင်ဒါမှမဟုတ်တပ်တွေပေါ်တိုက်ခိုက်မှုမှန်သမျှကိုဖိလစ်ပိုင်နဲ့ကာကွယ်ရေးသဘောတူစာချုပ်ထားတဲ့နိုင်ငံတစ်ခုအနေနဲ့တုံ့ပြန်သွားမယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။တရုတ်နဲ့နယ်နိမိတ်အရင်းပွားနေတဲ့ရေပြင်မှာတရုတ်တပ်တွေနဲ့ဖိလစ်ပိုင်သင်္ဘောတွေမကြာခဏထိတိုက်တွေ့တင်းမာမှုတွေဖြစ်နေတာပါ။ဒါကြောင့်ဂျာဇာပရီနေတို့ကကျင်းပတဲ့ထိပ်သီးအစည်းအဝေးဟာအမေရိကန်ဖိလစ်ပိုင်နဲ့ဂျပန်တို့အတူဖြစ်စေချင်တယ်လို့အနာဂတ်ကိုပုံခေါ်နိုင်ဖို့အရေးကြီးတယ်လို့ဖိလစ်ပိုင်သမ္မတမာကော့စ်ဂျူနီယာကပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါကလည်းအတွေ့အမြင်တူညီတဲ့မဟာမိတ်နိုင်ငံတွေကြားမှာအဆင့်ဆုံးပူးပေါင်းဆောင်ရွက်မှုကနေမဖြစ်မနေလိုအပ်တဲ့အကြောင်းနဲ့နိုင်ငံကစည်းမျဉ်းဥပဒေတွေနဲ့အညီလွတ်လပ်ပွင့်လင်းတဲ့အခြေအနေတွေကိုထိန်းသိမ်းထားဖို့အရေးကြီးတယ်လို့ပြောကြားခဲ့ပါတယ်ရှင်။